ိုဗစ်ကရောဂါတတိယပိုင်းဖြစ်နေတဲ့မြန်မာနိုင်ငံမှာဒီလိုအချင်းချင်းတက်ဟန်တဲ့ဘက်ကနေကူညီနေကြပါတယ်။အကြမ်းမဖက်အာဏာဖီဆန်ရေး CDM လုပ်နေကြတဲ့ဆရာဝန်တွေကလည်းတက်နိုင်တဲ့နည်းတွေနဲ့လူနာတွေကိုကုသပေးနေကြပါတယ်။လက်လန်းမီတလောင်လူနာတွေကိုအကြံပေးကုသပေးနေတဲ့ CDM ဆရာဝန်တယောက်ဖြစ်တဲ့ဒေါက်တာကောင်းခတ်နဲ့တငယ်ချင်းဆရာဝန်တွေဒီနေ့ကိုလူနာအယောက်100ထက်မနည်းချီးပေးနေကြရတယ်လို့ပြောပါတယ်
။ဒါကြားတဲ့လူ100လောက်တော့ရှိရပြတရက်တရက်ကိုလေကျွန်တော်တို့ကကြတော့အဲ့လိုပေါ့တကယ်ချင်းရ20လောက်ဆုလိုက်တယ်ဘယ်ဖွဲ့စည်းနဲ့မှလည်းမဆိုင်ဘူးပေါ့နော်ဘယ်ဖွဲ့စည်းနဲ့မှလည်းမဆိုင်ဘူးဆုလိုက်ပြီးတော့သူတို့လာမေးကြတယ်လာတိုင်ပင်ကြတာတွေကိုဟိုပေါ့တောက်လျှောက်ဖြည့်ပေးနေတယ် page မှာညညာထားတာဥပမာမနက်9:00နဲ့ည9:00အထိပဲပေါ့နော်ဒါပေမဲ့လည်းဟိုကျွန်တော်တို့လည်းဒီ9:00ကျော်ရင်လည်းကြည့်ပြီးတော့အားအလူတွေရောဖြည့်ပေးနေတယ်တနေ့ကုန်တော့အဲ့လိုမျိုးဒီ Facebook page တော့လည်းကောင်းဟိုကိုယ် personally ဒါမေးရတဲ့လူတွေလည်းရှိပါတယ်ဒီmessage ကနေပြီးတော့လေအချို့ဆို reply တော့မှအဲ့လိုမျိုးဟောပေါ့မပြန်ရသေးတဲ့လူတွေရှိရယ်ပေါ့နော်အဲ့လိုများတဲ့ခါကျတော့လေဖုန်းနေလဲတဏီကုံလာတဲ့ဖုန်းအများစုကလည်း covid နဲ့ပတ်သက်တာတွေပါပဲအခုချိန်ဝင်သမျှဖုန်းက covid ပေါ့ covid နဲ့ဆိုင်တဲ့ဖုန်းတွေပဲဖြစ်နေရယ်ပေါ့နော်အဲ့လိုမျိုးအခြေအနေရောရှိတယ
်လက်ရှိအခြေအနေမှာလူနာက covid ကရောဂါဖြစ်နေသလားဆိုတာမသိနိုင်ရင်တော့covid ဖြစ်နေတယ်လို့သုံးသပ်လို့ရသူများနေပါတယ
်ကျွန်တော်အနေနဲ့ပြောရရင်ဥမာကျွန်တော်တနေ့ကိုလူနာ10ယောက်လောက်လာပြီးတော့ဟိုပေါ့ consultation လုပ်တယ်ဆိုလို့ရှိရင်အဲ့လူနာကြီးခဲမှာ9ယောက်10ယောက်လုံးနေပါတော့ covid လို့ကျွန်တော်ကပြောခြင်းတယ်သူတို့ရဲ့လက္ခဏာတွေရတယ်ပြီးတော့ဖြစ်တာဟိုတယောက်လာပြီးတော့အဲ့လိုမျိုးပြရယ်ဆိုရင်တိန်သားလုံးနေပါဖြစ်ကြတာကလူတယောက်တိန်မှ covid positive တယောက်ဆိုရင်ဒါသူတို့တိန်သားလုံး5-6ယောက်လို့ယူဆလို့ရတယ်အဲ့လိုမျိုးပေါ့နော်တိန်လုံးတချို့လည်းအနမ်းပြောက်ကြတယ်တချို့လည်းအနမ်းမပြောက်ပေမဲ့အဲ့လိုပေါ့အဖျားတက်လိုက်ကြားလိုက်မောတဲ့လူနာတွေဝမ်းပြတ်တယ်အဲ့လိုပေါ့ covid လက္ခဏာတွေများတော့တော်တော်များတယ်ဟုတ်ကျွန်တော်တယောက်ထဲဆိုရင်ဟိုပဲတနေ့ကို10ယောက်15ယောက်နဲ့အထက်အဲ့လိုမျိုးလာပြောကြတယ်လာမေးကြတယ်ဟုတ
် covid လူနာတွေအတွက်လိုအပ်တဲ့အောက်ဆီဂျင်အလုံးလောက်မရနိုင်တဲ့အခြေအနေမှာလူနာရှင်တွေအနေနဲ့လူနာကိုပေးတဲ့အောက်ဆီဂျင်ပမာဏပေးဖို့ကတော့ခြွေတာနေကြရတယ်လို့ဒေါက်တာကောင်းခန်းကပြောပြပါတယ်
။ဒီရက်ပိုင်းကတော့တော်တော်လေးစိတ်မကောင်းဘူးကြာ။တော်တော်လေးစိတ်မကောင်းဆိုတာကျွန်တော်တို့ကတော့ကျွန်တော်တက်နိုင်တာတက်နိုင်ကြလောက်ကိုလမ်းညွှန်ပေးနိုင်မိမယ်။အောက်ဆီဂျင်လိုတဲ့လူနာအောက်ဆီဂျင်မရရင်ကြတော့ကျွန်တော်တို့ကိုယ်တိုင်လည်းမတက်နိုင်ဘူးပေါ့နော်။အဲ့လိုမျိုးသူတို့ကိုယ်တိုင်ကလည်းထားပါတော့ကျွန်တော်တို့ကအောက်ဆီဂျင်ကို10လီတာလောက်နဲ့ဒီ face mask reservoir bag နဲ့ပေးခြင်းတယ်လို့ပြောလို့ရှိရင်သူတို့ကလည်းအောက်ဆီဂျင်လူတွေကလူနာတွေကလည်းနားလဲလာကြပြီအခုဟာလေအတန်းလီတာဆိုရင်တန်းလီတာတူတာဟောပေါ့မပေးရဲဘူးပေါ့ညဘက်ကုံသွားမှဆိုလို့ညမထွက်ရအမိန်လည်းထုတ်ထားရဲဆိုတော့ဒီ40ကန်နီလာလေးနဲ့ပဲတူတူ3လီတာလောက်လိုက်ပဲမေ့ရှူတယ်ကျွန်တော်က5လီတာတိုးလိုက်ပါဒါတန်းလီတာတိုးလိုက်ပါလို့ပြောရင်လေသူတို့ကဟောပေါ့လက်တော့လက်ခံတယ်ဒါပေမဲ့မတိုးဘူးပေါ့နော်ကုံသွားမှဆိုလို့ပေါ့အဓိကတော့လေသူတို့အနေနဲ့လည်းအရန်ခက်ခဲ့ပါတယ်
အိုတခြားအချိန်တွေမှာဆိုရင်တော့ဒီလိုမျိုးလူနာတွေကိုကိုယ့်အတွက်ကအခုပေးဖို့က facility ရောဘာအကုန်လုံးကဒီလောက်အခက်အခဲဖြစ်မဲ့မထင်ဘူးလေအခုချိန်မှာတော့အားလုံးကဒီဆရာနာတင်ထားလို့ဖြစ်နေတဲ့နောက်ဆက်တွဲအကျိုးတွေဖြစ်နေတဲ့အခက်အခဲနေရပေါ့လေအဲ့ဒီအချိန်တွေကြောင့်မလို့ဆရာဝန်တယောက်ရဲ့ခံစားမှုအခက်အခဲပေါ့အဲ့ဒါကိုလည်းပြောပြပါလား
ဟိုကျွန်တော်တို့ကတော့အကုန်လုံးကတော့ဒါဒေါသလည်းထွက်ရတယ်ဝမ်းနဲ့ဝမ်းနဲ့ရတယ်ပေါ့နော်အဲ့လိုမျိုးဒီအခြေအနေတွေကဒီလိုဖြစ်နေတော့လေအခြေအနေတွေကဒါဆေးရုံမှာဆရာဝန်ရှိခြင်းမရှိခြင်းနဲ့လဲတားပြီးတော့မဆိုင်ဘူးကျွန်တော်တို့တွေဆေးရုံမှာရှိလဲဟိုစီမံခန့်ခွဲတဲ့လူတွေကအောက်ဆီဂျင်ဆိုတာဆရာဝန်တွေလည်းလုပ်ပေးလို့မရဘူးပေါ့နော်အရင်ဆိုရလက်ထက်မှာကျတော့ဒါဗလန်တီးယားတွေကရှူရဲလူကလူကူရဲလူကကူအကုန်လုံးကလက်တွဲညီညီလုပ်ခဲ့ကြတာဆိုတော့ဒီတော်တော်လေးကိုဟိုကြော်ဖြတ်နိုင်ရဲ့ပေါ့နော်အသေးပြောက်အထူးတိုင်းနေခဲ့တယ်ပေါ့အဲ့လိုအချိန်မျိုးပြန်ပြီးတော့ပြန်ပြီးတော့လွမ်းတာပေါ့အဲ့လိုမျိုးအခုဒါအဲ့လိုမျိုးလုပ်မယ်ဆိုရင်ဒီထက်ပိုပြီးအထူးကိုနဲမယ်လို့ညှော်လင့်နေ
နိုင်ငံကိုအုပ်ချုပ်နေသူတွေအနေနဲ့ဈာမရေးဝင်ဆောင်မှုကုသရေးပိုင်းလိုအပ်တဲ့ပစ္စည်းတွေအပြည့်အဝလုံလောက်အောင်မပေးနိုင်တဲ့အတွက်အခုလို CDM လုပ်နေကြတဲ့ဆရာဝန်တွေကလက်လှမ်းမီတလားကုသပေးနေကြတာပါဒီလိုအခြေအနေမှာပဲ CDM ဆရာဝန်တွေကမကပရောဟိတအကူအညီပေးနေသူတွေကိုစစ်ကောင်စီကဖမ်းဆီးနေတာဟာလူတွေကိုတေးစီအောင်လုပ်နေတယ်လို့ဖြစ်နေတယ်လို့ဒေါက်တာကောင်းခန်းကမြင်ပါတယ်
တော်ဒီစီရင်ဆောင်ဝင်တွေမဟုတ်ဘူးငါကလည်းအင်စာပဲမဟုတ်တဲ့ဆရာဝန်တွေလည်းအခုလက်ရှိအချိန်မှာကူနေတာပဲပေါ့နော်ဒါပေမဲ့အဲ့လိုကူနေတာကိုဖမ်းခံရရဲဆိုတာစီရီယန်နဲ့ဖမ်းတာမဟုတ်ဘူးသူက CDM ဟောဟောမဟုတ်ဟုတ်ဒီအစိုးရဆရာဝန်ဟောဟောမဟုတ်ဟုတ်သူတို့ကဒီပရာဟိတလုပ်နေတဲ့လူတွေဒီတက်နိုင်တလောက်တက်နိုင်တပိုင်းကိုလူကိုယ်တော့တက်နိုင်တလောက်ကဲနေတဲ့လူတွေကိုဖမ်းနေတာဆိုတော့ကျွန်တော်ကတော့သူတို့ကိုဟိုတကယ်ရှင်းနာရှိရလို့မယုံကြည်ဘူးပေါ့နော်အဲကျွန်တော်တို့ကဒါဆက်နာတင်ထားပြီးတော့ အဲကိုဗစ်နဲ့တွေ့ချင်လဲတေချာဆိုပြီးပြစ်ထားတယ်လို့ပဲထင်တယ်။ဒါကြီးနဲ့အလုံးရှုံနေစေခြင်းနဲ့ပုံစံလို့အောင်ကျွန်တော်ဆွတ်ဆွဲခြင်းတူလို့လေ။တကယ်စေတနာရှိလို့ရှင်ခွင့်ပြုပေးလို့ရတယ်။ကျွန်တော်တို့လမ်းမောထွက်ပြီးဆန္ဒပြနေကြတာလည်းမဟုတ်ဘူးခုချိန်က။ဒါကကဘာမှာကူးဆက်မြန်ယောဂဖြစ်နေတာ။အင်မတန်ကူးဆက်မြန်ယောဂဖြစ်နေတဲ့အချိန်မှာဒီရှောင်းဝင်ဆံမကြီးဒါအတတ်နိုင်ဆုံးကြိုးစားနေရဘူးတော့။ဟိုသူတို့ကမကူညီရဲ့အပြင်မတရားဖန်ဆီးတာတွေလုပ်နေတာတော့ပိုဆိုးအောင်လုပ်နေတယ်လို့ပဲထင်တယ
်။ CDM ဆရာဝန်ဒေါက်တာကောက်ခန့်ကကိုရိုင်းကိုဗစ်ကယောဂါဖြစ်ထားပြီးတော့နေပြန်ကောင်းလာသူတယောက်ဖြစ်ပါတယ်။ကိုဗစ်ကယောဂါကိုကျော်လွှားနိုင်ဖို့ကစိတ်ဓာတ်မကြောက်ဖို့အရေးကြီးတယ်လို့သူကအကြံပြုပါတယ်
။ဒါကူကန်အားနဲ့ဒီဗိုင်းရပ်စ်နဲ့တိုက်တဲ့အချိန်မှာဒီခန္ဓာကိုယ်ရဲ့တုံ့ပြန်မှုတွေကြောင့်ကျွန်တော်တို့ကဖျားတာရောနှာစီးရောအချောင်းဆူတာရောဖြစ်တယ်ပေါ့နော်။အဲ့တော့ဒီခန္ဓာကိုယ်ရဲ့ခုခံတဲ့စနစ်ပေါ့နော်။အဲ့တော့အဲ့ဒါကိုဒီ immune ကိုပေါ့ကျွန်တော်တို့ကမြင့်တင်မှုရေးကြည့်ရဲအဲ့ကျတော့ကျွန်တော်တို့အားရှိအောင်စားမယ်ဒါတောင်းတောင်းနဲ့လည်းကိုခံအားချင်းကတော့မတူဘူးပေါ့နော်ငိုကနေကဆေးရုံဆေးကံပုံမှန်ပြနေရတဲ့လူတွေရှိတယ်ရောဂါခံရှိတဲ့လူတွေရှိတယ်အဝါလွန်တဲ့လူတွေစိတ်တောက်တဲ့လူတွေရှိတယ်ဒီလိုလူမျိုးတွေမှာတော့ပို့ပြီးတော့ဂရုစိုက်ရမယ်ကျွန်တဲ့လူတွေအဲလူငယ်လူရွယ်တွေဘာရောဂါခံမှမရှိတဲ့လူတွေအသက်ကြီးတဲ့လူတွေလည်းပြန်ကောင်းတာပဲဗျအရင်ဖက်ဆွေးစကန်ဝေးတွေတုန်းကလည်းဟိုတည်ရဲ့လူတွေရှိခဲ့ပြီမဲ့ဒါဆုံးနေလူရရှိခဲ့ပြီမဲ့လူတိုင်းမဟုတ်ဘူးအသက်80ကျော်90ကျော်ကြီးလည်းပြန်ကောင်းတာရှိတယ်အစည်းအဝေးဖြစ်လည်းပြန်ကောင်းတာရှိတယ်အဲ့လိုမျိုးတော့ဆိုတော့စိတ်ဓာတ်ကလည်းအရေးကြီးတယ်ကိုယ်ကံအောင်မြင့်တင်တဲ့နေရာမှာအဲ့တော့စိတ်ဓာတ်ကျပြီးတော့အောက်ဆီဂျင်မဲ့လိုက်ရှာနေလို့လည်းမပြီးဘူးပေါ့နော်ဟိုအာဟာရရှိအောင်စားဖို့လိုတယ်ကိုယ်စိတ်ပိုင်းဆိုင်ရာကိုကိုယ်ကမြင့်တင်ထားဖို့လိုတယ်ဆရာဝန်ညွှန်ကြားချက်ကိုတိတိကျကျလိုက်နာဖို့လိုတယ်အောက်ဆီဂျင်မရပေမဲ့လည်းတခြားကိုယ်လုံးနိုင်တာတွေလုပ်လို့ရတယ်ပေါ့နော်ဥပမာအသက်ရှူလေ့ကျင့်ခန်းလုပ်လို့ရတယ်ဒီကျွန်တော်တို့ခုဆိုရင်ကျွန်တော်တို့ဒီ proning ကိုအရန်ခန္ဓာကိုမှောက်အိတ်ခိုင်းနေပေါ့နော်အဲ့လိုမျိုးဆက်မှောက်အိတ်လို့ရှင်ဒီကျွန်တော်တို့အဆုတ်မှာရှိတဲ့ဒီလေပြုံလေးတွေလေအိုးလေးတွေပွင့်သွားတယ်ချဲသွားတယ်ဒီ gas exchange အောက်ဆီဂျင်ပိုရတယ်ပေါ့နော်အဲ့လိုမျိုးလေးတွေရှိရဲဆိုတော့ဟိုကိုတက်နိုင်တာကိုအကောင်းဆုံးလုပ်မယ်ဆိုရယ်စိတ်နဲ့ကျွန်တော်ကတော့ကြော်ဖြတ်စေချင်တယ်ကြော်လဲကြော်ဖြတ်နိုင်မယ်လို့ယုံနေဟုတ
်ကိုဗစ်လူနာတွေကိုလက်ရှိခုတော့ပေးနေတဲ့ CDM ဆရာဝန်ဒေါက်တာကောက်ခန့်ဖြစ်ပါတယ်အခုအချိန်မှာအောက်ဆီဂျင်မရတဲ့ပြဿနာ၊ဆေးဝယ်မရတဲ့ပြဿနာတွေကြားမှာနေမကောင်းဖြစ်နေကြသူတွေရောသူတို့ကိုကုသပေးနေကြရတဲ့ဆရာဝန်တွေပါအတော်လေးအခက်အခဲကြုံနေကြရတယ်လို့ပြောပြပါရစေ။ကျွန်မဆူမြတ်မော်ပါ။